ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေဟာဒီကနေ့မှပဲမြကြီးနားမြို့ကိုရောက်ရှိလာပြီးတော့မြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်ဆွေးနွေးပွဲအတွက်ရောက်လာသူတွေနဲ့တွေ့ဆုံခဲ့ကြပါတယ်။ KIO နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ရဲ့မနက်ဖြန်မှစတင်မဲ့ဆွေးနွေးမှုတွေကတော့နိုင်ငံရေးဒုက္ခသည်အရေးစတဲ့ကိစ္စတွေအပါအဝင်အချက်၅ချက်အပေါ်မှာအခြေခံပြီးတော့အဓိကဆွေးနွေးဖို့ရှိပါတယ်။ KIO နဲ့မြန်မာအစိုးရတို့ရဲ့အခုနောက်ဆုံးဆွေးနွေးပွဲနဲ့ပတ်သက်လို့တော့အပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင
်။အခုကြားတဲ့အတန်းတွေကတော့ကချင်ပြည်နယ်မြကြီးနားမြို့ကိုရောက်ရှိနေတဲ့ KIO ငင်းချင်းရေးဆွေးနွေးရေးအဖွဲ့ကိုဒေသခံတွေကကြိုးစိုးနေကြတဲ့အတန်းတွေဖြစ်ပါတယ်။ဒီကြိုးစိုးပွဲကိုလာရောက်ကြသူတွေဟာတောင်းနဲ့ချီပြီးရှိနိုင်မယ်လို့လည်းခန့်မှန်းကြပါတယ်။
啊超完了做的其他方面当可能是浪费的浪费啊有人啊可能啊被只能呢别人叫啊我的装修呢不如嘛呢利用路所他去那边呢比如路处理啊就是就是也第三站呢就是也第一个方面好看这一年呢玻璃呢拿住了就是在这部对啊路哎呀啊我米啊
ကျိုးစိုးပွဲကိုတက်ရောက်လာတဲ့ဒေသကလူငယ်တယောက်ပြောပြတာပါ KIO ကိုစလဲအဖွဲ့ဟာမြကြီးနားမြို့ကိုညနေ3နာရီကျော်လောက်ကဆက်ရောက်လာတာဖြစ်ပါတယ် KIO လုပ်ငန်းညီနိုင်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထောင်ခါကကိုစလဲအဖွဲ့ကိုဥစွန်လွတ်ကံကဥဆောင်လာတာဖြစ်တယ်လို့ပြောပါတယ
်ဥစွန်လွတ်ကံဥဆောင်တာပေါ့သူကကျွန်တော်တို့ KIO ကိုစလဲအဖွဲ့ကောင်းဆောင်ရင်းလေတမိုင်းဆိုင်ရာဘုဇုတ်ကွန်ပေါ်ဥဆောင်ပြီးတော့ပါလာကိုစလဲဆင်းရရှိရောက်ပါ
နောက်ပြန်ကျင်းပမဲ့ဆွေးနွေးပွဲမှာမေလဆွေးနွေးပွဲနောက်ပိုင်းတိုးတက်ဖြစ်ထွန်းလာမှုတွေအပါအဝင်ဆစ်ဆောင်ဒုက္ခသည်များအရေးတပ်ပိုင်းဆိုင်ရာကိစ္စနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးနိုင်ငံရေးဆွေးနွေးပွဲကျင်းပရေးနဲ့အထွေထွေကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ညမှာတော့ဆွေးနွေးမဲ့ခေါင်းစဉ်အချို့ကိုထပ်မံညှိနှိုင်းအတည်ပြုဖို့ရှိနေပါတယ်။မြန်မာအစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းခေါင်းဆောင်ပြီးဝန်ကြီးဦးအောင်မြင့်ဝန်ကြီးဦးခမောင်စိုးဝန်ကြီးဦးဝင်းထွန်းတို့အပါအဝင်ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တမ်မရော်ဘက်ကဒုတိယဗိုလ်ချုပ်ကြီးမြင့်စိုးမြောက်ပိုင်းတိုင်းတိုင်းမှုဗိုလ်ချုပ်ထွန်းထွန်းတောင်အရှေ့မြောက်တိုင်းတိုင်းမှုဗိုလ်ချုပ်အောင်စိုးနဲ့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။ KIO နဲ့အစိုးရငြိမ်းချမ်းရေးဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးအကြံပေးမစ္စတာနန်ဘီယာတရုတ်နိုင်ငံကတန်တမန်2ဦးနိုင်ငံရေးပါတီ5ပါတီကကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့10ဖွဲ့နဲ့ ABSDF ကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကကိုယ်စားလှယ်တွေဟာလည်းလေးလာသူအဖြစ်ပါဝင်တက်ရောက်ကြမှာဖြစ်ပါတယ်အစိုးပိုင်းကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ပါဝင်တက်ရောက်မယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့မနက်ဖြန်ဆွေးနွေးပွဲမှာတော့မပါဝင်နိုင်ကြောင်းဒီကနေ့ထုတ်သတင်းစာတချို့မှာဖော်ပြပါတယ်။လောလောဆယ်မြကြီးနားမြို့ကိုရောက်ရှိနေတဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ဟာဒီကနေ့ညနေပိုင်းမှာတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ရှိနေကြောင်းမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ
်။ဟုတ်တယ်ဗျအခုကျွန်တော်တို့ဒီ၄နိုင်ဆွဲမှာဒီ observer အနေနဲ့ဖိတ်ထားတယ်လက်နက်ကိုင်ဖွဲ့ကြီးကပိုကြလေတွေနဲ့ဝန်ကြီးဦးအောင်မင်းနဲ့ဒီတန်းစီရာဟိုတယ်မှာပြေဖို့တော့ပြည့်စင်နေတယ်ဗျဒါတော့ဆယ်လဲမှာကတော့အခု nationwide ceasefire နဲ့ national dialogue ကိုဦးအောင်မင်းရှင်းပြဖို့ဆိုပြီးတော့အဲ့ကိုသွားနေကြတယ်ဗျ
တပြည်လုံးဆိုင်ရာပြစ်ခတ်ရစည်းနဲ့ပတ်သက်ပြီးလွန်ခဲ့တဲ့တောက်ကြနဲ့စနေနေ့တွေကဝါပြည်သွေးစည်းညွညွရေးပါတီ UWSP နဲ့ဦးသိန်းစောခေါင်းဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာတန်ဆန်းမြို့မှာဆွေးနွေးခဲ့ပါတယ် UWSP ရဲ့သဘောထားကိုတော့ပါတီရဲ့ပြောခွင့်ရသူဦးအောင်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ကိုတရားဝင်ဖိတ်လို့ရှိရင်ကျွန်တော်တို့တွားရောက်တက်ပါမယ်နိုင်ငံတော်ကဆွေးနွေးမဲ့အကြောင်းအရာလက်မှတ်ထိုးမဲ့အချက်လက်တွေပြင်ဖြစ်အောင်အားလုံးကိုကြိုတင်ပြီးတော့တဖွဲ့ချင်းစီပြေပို့ပြီးတော့ညီနိုင်ဆွေးနွေးသဘောတူညီမှုစီဝေးပြင်ပကနေပြီးတော့အရေးညီနိုင်ယူဖို့ကျွန်တော်တို့လည်းဟိုအမြင်သဘောထားလေးတွေပြန်ဆွေးနွေးထားတာရှိပါလေ
KNU မျိုးသားတိုးတက်ရေးပါတီ KNPP နဲ့ KN အမျိုးသားအစည်းအရုံး KNU တို့ကလည်းတပြည်လုံးအပြစ်ခတ်ရက်စဲဖို့လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးအချက်6ချက်ထုတ်ပြန်ထားပါတယ် အဲ့ဒီအချက်တွေမှာနိုင်ငံရေးတွဲဆုံဆွေးနွေးပွဲအတွက်ခိုင်မာတဲ့ဂတိကဝတ်တွေထားရှိဖို့အပြည့်ရစေးလက်မှတ်ရေးထိုးရမှာတမ်ဘရော့ကြီးကဲတွေပါဝင်ဖို့နဲ့ဒီလိုလက်မှတ်ရေးထိုးရမှာအပြည့်ပြည့်ဆိုင်ရာအဖွဲ့အစည်းတွေရှေ့မောက်မှာလက်မှတ်ရေးထိုးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်မြန်မာအစိုးရဘက်ကတော့တပြည်လုံးဆိုင်ရာပြစ်ခတ်ရစေးရေးကိုဒီလကုန်ပိုင်းလောက်မှာလက်မှတ်ရေးထိုးပြီးနောက်နှစ်ဆန်းပိုင်းမှာသက်ဆိုင်ရာနိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ကြိုးစားနေကြောင်းသတင်းထုတ်ပြန်ထားပါတယ်